KIO ဌာနချုပ်လိုင်ဇာအနီးမြကြီးနားဗမော်ကားလန်တလျှောက်မှာဒီအပိုင်းတိုက်ပွဲတွေခက်ဆိတ်ဆိတ်ဖြစ်နေတာမှာမနေ့ကြာသပတေးနေ့ကမိုးမောင်းမြို့နယ်တော်ဘုံရံအထက်မဒီယန်ကျေးရွာဘက်မှာစစ်ကောင်စီတပ်နဲ့ KIA ကြားတနေ့လုံးနီးပါးတိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်ပွားခဲ့ပါတယ်။ညပိုင်းမှာတော့တိုက်ပွဲဖြစ်ရဘက်ကိုစစ်ကောင်စီကလေကြောင်းကတိုက်ခိုက်တာတွေရှိတယ်လို့မိုးမောင်းမြို့နယ်ကဒေသခံတဦးကပြောပါတယ
်။မနေ့ကဒီဟိုတုန်းကငါထပ်ပေါ်နေဟိုမကြီးရမှာအကြီးကြီးဖြစ်တယ်တဲ့အဲ့ဒါသူဟောမကြီးရဒီခါရနဲ့ဒီကျရင်ရောင်းအဲ့မှာသူဟောမှာပြင်းပြလို့မှာညာဟိုလင်းကျနဲ့ဘုံလာကြည့်တာပေါ့
KIO ပြန်ကြားရေးတာဝန်ခံဘုံမူကြီးနော်ဘူးကလည်းမရီယံဘက်မှာတနေကုန်နီးပါးတိုက်ပွဲဖြစ်ခဲ့ပြီးစစ်ကောင်စီတပ်ဖွဲ့အတချို့ပိတ်မိနေတာတွေရှိကြောင်းနဲ့ည7နာရီလောက်မှာလေကြောင်းကတိုက်ခိုက်တာဖြစ်ကြောင်း VOE ကိုအတည်ပြုပါတယ်
။ဟုတ်ကဲ့မနေ့က7နာရီခွဲချင်းလောက်ပေါ့7နာရီဝန်းကျင်လောက်မှာလာမင်းမဘုံကျဲတာရှိပါတယ်။ဟို rocket နဲ့ပစ်တာတွေဘုံကျဲတာတွေရှိပါတယ်။ဒီကိမုန်နေကတော့ကျွန်တော်ဘာမှမကြောက်ဘူး။သူတို့မတင်ပါတဲ့တက်မှာပဲဘုံကျဲတာလို့ပဲချင်ပါတယ်။ rocket နဲ့3ချင်းလောက်ပေါ့နော်။ဘုံတလုံးလောက်ကျဲတယ်လို့တော့ကြားရတယ်။အဲ့ဒါနဲ့ဆန်ညာဘက်မှာပဲဖြစ်ပါတယ်။အဲ့ညာမှာသူတို့ကြောင်းကလေးကုနေတဲ့နေရာဖြစ်ပါတယ်။မနေ့ကတနင်္ဂနွေလောက်အဲ့ဒီမှာနေပင်တိုက်ပွဲတွေပေါ့ရင်ဆိုင်တိုက်ပွဲတွေရှိတယ်။အဲကြောင့်ဟိုသူတို့ကဒီကြောင်းတွေလည်းလာပြီးကိုတာချင်းတယ်အဲ့မှာ
။လက်ဆိုင်ရန်ဒေသဘက်မှာဒီလ21ရက်နေ့ညပိုင်းကလည်းလေကြောင်းကတိုက်ခိုက်တာရှိခဲ့ပါတယ်။ဒီလ25ရက်နေ့ကတော့မြကြီးနားဘမော်ကားလန်းဒေါ်ဘုံရနီးကခါလာမှာတိုက်ပွဲပြင်းထန်ခဲ့ကြောင်းဒေသခံတွေကပြောပါတယ်။ဘုံမူကြီးနော်ဘူးကတော့ဒီတိုက်ပွဲသတင်းကိုအတည်ပြုချက်မပေးပါဘူး။ဒါမဲ့အိမ်တွေကဝိုင်းမော်မြို့နယ်တပတ်ရံနဲ့ကစူးဘက်မှာတော့တိုက်ပွဲတစ်နေ့တည်းနှစ်ချိန်ဖြစ်ခဲ့ကြအောင်ပြောပါရယ်။ဒိုင်ဇာအနီးမြကြီးနားဗမော်ကားလက်တစ်ချောင်းမှာတိုက်ပွဲတွေရက်ဆက်ဆူဆူလို့ဖြစ်နေချိန်မှာပဲဒီလ26ရက်နေ့ကတော့ဝိုင်းမော်မြို့နယ်စလုံးကံပိုက်တဲကားလန်းကလကြောင်နီးမှာစစ်ကောင်စီနဲ့ပြည်သူစစ်ပူးပေါင်းတပ်ကို KIA ကကြားဖြတ်တိုက်ခိုက်ခဲ့ကြောင်းဝိုင်းမော်ဒေသခံကပြောပါရယ်။ဘုံမူကြီးနော်ဘူးကတော့စတုံးဒေသတိုက်ပွဲကိုသူမကြားကြောင်းပြောဆိုပြီး25ရက်နေ့မှာတော့တနိုင်းမြို့နယ်အတွင်းမှာထိတွေ့တိုက်ပွဲဖြစ်ပွားတာရှိကြောင်းပြောပါရယ်ဒေသတွင်းသတင်းမီဒီယာမှာတော့တနိုင်းမြို့နယ်အတွင်းတိုက်ပွဲမှာဒေသခံတအူတနက်ထိမှန်တန်ရခဲ့သလိုစစ်ကောင်စီစစ်ကြောင်းကရွာသားတွေကိုလူသားတိုင်းဖြစ်ဖမ်းဆီးခေါ်ဆောင်တာတွေရှိကြောင်းဖော်ပြထားတာတွေရှိနေပါတယ် VOA အနေနဲ့တော့အခုတိကျအတိမပြုနိုင်သေးပါဘူးဒီအပိုင်းတွေအတွင်းမှာပဲရှမ်းပြည်နယ်မြောက်ပိုင်းမူဆယ်နဲ့ကွက်ခိုင်မြို့နယ်တွေမှာလည်းစစ်ကောင်စီတပ်နဲ့ KIA ကြားတိုက်ပွဲပြင်းထန်တာတွေရှိသလိုစစ်ကောင်စီတပ်နဲ့ TNLA တအောင်းပလောင်တပ်ကြားမှလည်းတိုက်ပွဲဖြစ်ပွားနေပါတယ် TNLA ကတော့ဒီလ28ရက်နေ့ကကိုခိုင်မြို့နယ်ဤနိုင်ရွာနဲ့25ရက်နေ့ကဆိုင်ခေါင်ရွာကိုစစ်ကောင်စီကလေကြောင်းကတိုက်ခိုက်ခဲ့ကြောင်းသတင်းထုတ်ပြန်ပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးတော့စစ်ကောင်စီဘက်ကသတင်းထုတ်ပြန်တာတော့မတွေ့ရသေးပါဘူးခင်ဗျာ